ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကောင်းဝက်ကျွရအနီးကပြည်သူ့လုံခြုံရေးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PSDAS ကန်တခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။နိုဝင်ဘာ22ရက်မနေ့အစောပိုင်းကကောင်းဝက်ကျွရအနီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်တန်တွေကြားရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။
နိုဝင်ဘာ22ရက်မနေ့အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာရှိတဲ့ပြည်သူ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ PSDAS ကန်ခုကိုစစ်တပ်ကစီးနင်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကောင်ဝက်ကျေးရွာအနီးကသူတို့စခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ PSDA အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်။ငါနာကြီးကျော်တော့မှသူတို့ကကျွန်တော်စခန်းကိုတွေ့ ဒီမှာကျွန်တော်တို့ကပြတဲ့ကိမာနည်းနည်းကြီးလေးနဲ့ထူရခင်ဗျာနည်းနည်းကြီးကျွန်တော်တို့ဟိုဘက်တီးတဲ့နှစ်ဖက်ညက်ပြီးတော့ပြစ်တာခင်ဗျာသူကျွန်တော်ဘက်ကတော့တရားမဖန်ဆီးရတဲ့ဘာလို့မရှိဘူးခင်ဗျာကျွန်တော်တို့ကအကုန်လုံးတော့လူမြောက်တဲ့နေရာကိုကျွန်တော်ရောက်သွားတယ်ခင်ဗျာဒီယူအန်နဲ့ဒီရဲ့နေရာကဦးလေးတယောက်ကသူကအမဲလိုက်နေနဲ့ပြန်လာတယ်ဒီမှာသူတို့နှစ်ပြည့်ချင်းတော့အတူဦးလေးကိုပြစ်တတ်သွားလိုက်တယ်ခင်ဗျာဒီဟာကကျွန်တော်တို့ညှိနှိုးသွားလိုက်တယ်ခင်ဗျာဒီမှာသူတို့ဒီဦးလေးကအမဲလိုက်တာဆိုတော့သူကတူမီကလေးတော့ပါတယ်ဒီဟာတော့သူယူသွားတယ်
စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့စခန်းကိုဝင်စီးတဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။အခုလိုတိုက်ပွဲဖြစ်ပွားတဲ့နားကကောင်ဝက်ကျေးရွာခံအုပ်ကလည်းစစ်ကောင်စီတပ်ရှိရာမှုဆဲ105မိုင်ကနေကောင်ဝက်ကျေးရွာအနီး PSDA စခန်းဖက်ကိုလက်နက်ကြီးပစ်ခတ်တံတွေအကြာကြီးကြားတယ်လို့အခုလိုပြောပါတယ်
။မနေ့3နိုင်ခွဲ4နိုင်လောက်မှဒီလူတွေကကားတွေနဲ့ဘယ်လိုစံတီအများကြီးပဲလာကြတယ်။ဒါတော့ကားတိုင်းကြားရပြီးတော့မှအဲ့ဒါကျမတို့ကလည်းနိုးပါတယ်အဲ့ဒါဟိုဘယ်လိုပြောမလဲနားထောင်ကြည့်တော့ကားအေးအများကြီးပါဖြစ်နေပေါ့အဲ့နဲ့ခဏလေးပြင်နေလိုက်တော့တိတ်နေကြောက်ပဲဟိုမိုးမလင်းချင်း9နာရီခွဲ7နာရီလောက်ကြာနေတယ်နေအဲ့ချင်းတော့မှာပဲအမှဒီလိုတွေဟိုဒီတရားငါမိုင်တက်ကနေပြမလက်လက်ကြီးနဲ့ပြတာကလေးတွေကိုဟိုတုံတုံလေးနဲ့ကျမတို့တော့မလှနဲ့ဆို
အခုလိုပြည်သူကကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့တယ်လို့အဲ့ဒီဒေတာဖက်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ဒေတာခန်တွေကတိုက်ပွဲတွေပုံမှန်ဖြစ်လာမှမျိုးကိုစိုးရိမ်နေကြပါတယ်ဒီဒေတာတစ်ပိုက်မှာတအန်းပလောင် TNL အဖွဲ့ကချင်လက်နက်ကိုင် KNA နောက်ကိုကန်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတယ်လို့ပြည်သူစစ်အဖွဲ့တွေကလည်းအတော်များများရှိနေတာဖြစ်ပါတယ်